ဒီရီယာ ပတ်သက်ပြီးဖြစ်နိုင်ခြေဖြေရှင်းရေးကိုဆွေးနွေးဖို့တူရကီနိုင်ငံသားရင်းနဲ့ဆက်သက်တာဝန်ရှိသူတွေရုရှားနိုင်ငံကိုဒီကနေ့သွားမယ်လို့တူရကီနိုင်ငံသားရင်းဝင်ကြီးမာဗလက်ကာဗူဆိုဂလူကပြောပါတယ်။တူရကီနဲ့အပြေးအဝဆက်ဆံရေးပြန်ထူထောင်ဖို့လုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပြီးတဲ့နောက်တည့်ရက်မှာပဲဒီကြေညာချက်ထွက်လာတာပါ။ဒါမဲ့လည်းကုန်သွယ်ဆက်ဆံရေးပြန်ထ ီချက်တေအာဒိုဝန်ကစိန့်ပီတာစဘတ်မြို့မှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတပူတင်ကပြောပါတယ်တနိုင်ငံသားနှစ်စဉ်ကုန်သွယ်ရေးပမာဏဒေါ်လာဘီလီယံ100အထိရောက်ဖို့ရည်မှန်းချက်ကိုပြည်မြောင်ပြန်လုပ်သွားမှာဖြစ်ပြီးစင်းလုံးကားလေယာဉ်ပြန်သန်းတာတွေပြန်စတင်နိုင်ရေးအရှိန်မြှင့်လုပ်သွားမယ်လို့မစ္စတာအာဒိုဝန်ကပြောပါတယ်တဘာဝတံငွေပိုက်လိုင်းတစ်ခုကိုရုရှားနဲ့တိစောက်ရေးနောက်တူရကီနိုင်ငံနဲ့ပထမဆုံးနျူကလ িয়ার တပ်အပိစက်ယုံတိစောက်ရေးဆက်ဆက်နေနိုင်ဖို့သူ့အနေနဲ့အဆင်သင့်ရှိနေတယ်လို့တူရကီသမ္မတကပြောပါတယ်ရှင်